ရန်ကုန်တိုင်းလွတ်တော်တရားစီရင်ရေးတရားဥပဒေစိုးမိုးရေးနဲ့တိုင်းရာစာအတနာကန်စာများစီစီရေးကော်မတီမှ29မြို့နယ်ကတရားရုံးရဲစခန်းတွေရဲ့တိုင်းရာစာ50လောက်ရှိနေပြီလို့ကော်မတီဥက္ကဋ္ဌဦးမြင့်လွင်ကပြောပါတယ်။လက်ရှိရန်ကုန်44မြို့နယ်ကတရားရုံးနဲ့ပတ်သက်တဲ့တိုင်းရာစာတွေထဲကလှိုင်းသာယာမြို့နယ်တရားရုံးဟာတိုင်းရာစာအများဆုံးဖြစ်ကြောင်းဥက္ကဋ္ဌဦးမြင့်လွင်ကပြောပါတယ်
။အများဆုံးကတော့လှိုင်းသာယာပေါ့နော်လှိုင်းသာလှိုင်းသာတော့တော့ပြောတယ်မရောက်သေးပါဘူးနော်လှိုင်းသာအလက်မကြောက်ဘူးအကြီးတော့တနေ့ကို2မြို့နဲ့1မြို့နဲ့ဆင်းလှိုင်းသာအများဆုံးပေါ့နော်ဟိုတွေ့ရှိချက်ကတော့တရားရုံးကတော့သူတရားစီရင်ရေးလုံးလုံးလုံးလုံးနေတဲ့အကြီးကတော့ပုံမှန်သွားနေတာပေါ့ဒါပေတရားစီရင်ရေးပေါ်မှာဘက်လိုက်တယ်စောင်းတယ်ငွေပေးငွေလုပ်တယ်ဆိုတာလေအဲဒါပြည်သူတွေကထင်မြင်ချက်တွေပြောနေကြတာပေါ့ဒါရှိနေရှိမယ်မရှိတယ်မရှိဘူးပေါ့
တရားစီရင်ရေးတရားဥပဒေစိုးမိုးရေးအတွက်ကွင်းစင်းလေးလာနေတာဖြစ်ပြီးတရားဥပဒေစိုးမိုးရေးကိုတရားရေးဝန်ထမ်းတွေအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့အတွက်ကွင်းစင်းလေးလာနေတာဖြစ်တယ်လို့ဝန်ထမ်းတွေရဲ့ရပိုင်ခွင့်ကိုလည်းအပြည့်အဝရရှိပြီးတရားဥပဒေစိုးမိုးရေးကိုဆောင်ရွက်နိုင်အောင်လှုံ့ဆော်တာဖြစ်တယ်လို့ပြောပါတယ်ဒါအပြင်မူရေးစေဝါနဲ့ပတ်သက်ပြီးဖန်ဆီးတဲ့နေရာမှာအခက်အခဲရှိနေတယ်လို့မယံကုန်းမြို့နယ်မြို့နယ်ရဲတပ်ဖွဲ့မှူးဦးစိုးအောင်ကကော်မတီနဲ့တွေ့ဆုံချိန်မှာအခုလိုပြောပါတယ
်ဒီလိုပြောခေါ်လိုက်ကော်မတီတိမလာတော့ဘူးဒီကော်မတီတစ်ဖက်ကိုပြောင်းသွားပြန်အဲ့လိုမျိုးပေါ့အဲ့တော့တခုခုမိဖို့ဆိုရင်တို့ကျူးသွားပြန်ဘူးဘူးရင်ဘူးရောတကယ်လို့ပြန်လည်းဘူးတဲ့ဘူးရင်ကိုခိုင်
းတော့ရှေ့ရောက်ဘူ
းအခုတခုလိုပြောသူကတော့မလေးဘူးဥမာကျွန်တော်ကတော့တယောက်ခိုင်းတယ်ခိုင်းကြလို့ဘူးကောမပြောတော့ခိုင်းတော့ပိတ်စိတ်ပြည့်စုံတယ်ဘုရားပြောလာတယ်ကမ္ဘာလာပုံမှန်ညာအဲ့ဆိုဆိုနေကျွန်တော်တို့ချက်ချင်းလိုက်ပါအဲ့ဒီအိမ်သွားလို့ရဲ့ဘာလို့မရှိဘူးမရှိတော့ तू ကဒီတယောက်ပါသွားပြီဆိုတော့လေအဲ့ဒီလူတယောက်ကို
ဘာလို့လဲလက်ဆက်ရ
တယ်ဘာလို့တော့တော့ तू ကပါနေပြီသားပါပြီသားခေါ်ဝင်ဆိုတာလည်းပြည့်တယ်ဘုရ
ားရန်ကုန်တိုင်းရဲတပ်ဖွဲ့ရဲ့ရဲအင်အားလုံလောက်မှုမရှိသလိုရဲဝင်နှန်းအဖြစ်ထမ်းဆောင်ဖို့ခေါ်ချိန်မှာလဲဝင်ရောက်လောက်ကင်လူသူတွေနေပါနေတယ်လို့ပြောပါတယ်လိုက်လံစစ်ဆေးချိန်မှာတွေ့ရှိရတဲ့အချက်တွေနဲ့ပတ်သက်ပြီးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့မင်္ဂလာတောင်ကျွမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးရန်အောင်ကအခုလိုပြောပါတယ
်ပထမအထင်သာဆုံးဥမာကျွန်တော်ပြောရမယ်ဆိုအရင်တုန်းကတော့ဗျာဒီတရားရေးမှန်တယ်ကြီးရရိုင်းနေနေတယ်ပေါ့နော်ဒါကတော့နိုင်ငံတကာမှာလည်းဒီတိုင်းပဲသူတို့မြင်ကြတယ်ပေါ့ဆိုတော့ဒီအခြေအနေကလွတ်မြောက်အောင်ကျွန်တော်တို့လုပ်ကြပါလိမ့်မယ်ဒါပေမဲ့တချို့တွေရဲ့အတွေးခေါ်တွေကအရင်တုန်းကလို့လူတို့လူကြီးအဟောင်းနေတဲ့တချို့လှုပ်ချင်နေတဲ့အနေအထားကိုလည်းကျွန်တော်တွေ့ရှိရပါတယ
်နိုင်ငံတော်သမ္မတအနေနဲ့တရားစီရင်ရေးဥပဒေပြုရေးကိုအဓိကဆောင်ရွက်နေတာဖြစ်တဲ့အတွက်ကွင်းစင်းတာဖြစ်ပြီးတရားရုံးရဲစခန်းတွေနဲ့ပတ်သက်ပြီးကော်မတီကိုတိုင်ကြားစာတွေရောက်ရှိလာတဲ့အတွက်အခုလိုကွင်းစင်းစစ်ဆေးနေတာဖြစ်ကြောင်းပြောပါတယ်တရားစီရင်ရေးတရားဥပဒေစိုးမိုးရေးနဲ့တိုင်းခြားစာအတနာခံစာများ CCA ကော်မတီကနေရန်ကုန်တိုင်းဒေသကြီးရှိမြို့နယ်16မြို့နယ်ကတရားရုံးတွေဥပဒေရုံးတွေရဲစခန်းတွေကိုတွားရောက်ပြီးကွင်းစင်းသွားမှာဖြစ်ပြီးသက်ဆိုင်ရာဌာနတွေရဲ့လိုအပ်ချက်တွေကိုလည်းလွတ်တော်မှာတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်လက်ရှိအချိန်မှာပြည်သူတွေကတိုင်းခြားစာတွေရသည်ဖြစ်ဖြစ်မရသည်ဖြစ်ဖြစ်ကော်မတီအနေနဲ့အလိုက်တသည့်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီနေ့မှာတော့မယံကုန်းမြို့နယ်နဲ့တိုင်းမြို့နယ်ကဥပဒေရုံးရဲစခန်းတွေကိုကွင်းစင်းစစ်ဆေးနေတာဖြစ်ပြီးစက်တင်ဘာလ9ရက်နေ့အထိတခြားမြို့နယ်တွေကိုလိုက်လံကြီးစုသွားမှာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ